G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရာသီဥတုပြောင်းလဲမှုနဲ့မိန်းကလေးငယ်တွေပညာရေးတွေပါဝင်ကမ္ဘာကိစ္စရက်ကြီးတွေကိုဒီနေ့အလေးထားဆွေးနွေးကြကြပြီးအစည်းအဝေးကိုအဆုံးသတ်လိုက်ကြပါတယ် COVAX ကိုဗစ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာညွှန်ပေါင်းအဖွဲ့ကြီးကိုရန်ပုံငွေထည့်ဝင်နိုင်ခြင်းအပြင်ကိုဗစ်ဒဏ်ခုခံနိုင်ဖို့အားနည်းတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးနိုင်မယ်လို့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကပြောပါတယ်။အခု G7 စည်းဝေးမှာအင်ဒိုပစိဖိတ်ဒေသတွင်းကမဟာမိတ်နိုင်ငံတွေပါအတူရှိနေကြတာမို့ G7 နိုင်ငံကြီးတွေမှာပုံနေတဲ့ကာကွယ်ဆေးတွေကိုဘလို့စီစဉ်သင့်တာနဲ့အပြုသဘောဆောင်တဲ့အဖြေတွေထွက်ဖို့အားလုံးကိုခြုံပြီးဆွေးနွေးနိုင်ရေးတကယ့်အခွင့်အလမ်းကောင်းဖြစ်ခဲ့တယ်လို့လည်းဗြိတိသျှနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အခုစည်းဝေးမှာG7 အဖွဲ့အစည်းအမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့အပြင်ဒေသရင်းကဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယား၊ဘရူနိုင်းနဲ့နောက်တောင်အာဖရိကတို့ပါတက်ခဲ့ပြီးဗြိတိန်ကလက်ခံကျင်းပပေးခဲ့တာပါအစည်းအဝေးတက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့လည်းဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ရမှာကိုဗစ် -19 ကာကွယ်ဆေးကိစ္စအရေးပါမှုကိုဗြိတိန်ဘက်ကမိမောင်းထုတ်ပြခဲ့ပါတယ်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီ ဘလင်ကန်တို့နှစ်ဖက်လုံးကကိုဗစ်ကာကွယ်ဆေးတကဘာလုံးမှာထိုးနိုင်ရေးဟာဒီကမ္ဘာကရောဂါကြီးကိုတိုက်ဖျက်ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့သဘောတူခဲ့ကြကြောင်းဗြိတိန်ဝန်ကြီးချုပ်ယုံပြောခွင့်ရကဆိုပါတယ်ခင်ဗျာ